မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်တော်တော်နေမကောင်းလို့ကောလာဟာလာတွေအရင်ရက်တွေကထွက်နေခဲ့ပြီးတော့အခုတော့တရုတ်အစိုးရကဆေးပညာကျွမ်းကျင်သူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြောက်ကိုရီးယားကိုလွှတ်လိုက်တယ်လို့ဒီကနေ့ရိုက်တာသတင်းမှာဖော်ပြထားပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့ကိုတရုတ်အစိုးရရဲ့မြောက်ကိုရီးယားအရေးဆိုင်ရာထိပ်တန်းအရာရှိဦးဆောင်တာဖြစ်ပြီးတော့ကြာသပတေးနေ့မှာပဲမြောက်ကိုရီးယားကိုထွက်ခွာသွားတယ်လို့ရိုက်တာသတင်းမှာပြောထားတာပါ။သတင်းကအမည်မဖော်ထားတဲ့သတင်းရင်းမြစ်သုံးခုကိုကိုကရေးသားထားတာဖြစ်ပြီးတော့မြောက်ကိုရီးယားကောင်ဆောင်ရဲ့ကျန်းမာရေးကိစ္စကြောင့်လားဆိုတာလည်းအတည်ပြုလို့မရသေးကြောင်းရေးထားပါတယ်။တောင်ကိုရီးယားခြေဆိုင်အွန်လိုင်းသတင်းစာမျက်နှာ Daily NK သတင်းကတော့မစ္စတာကင်အေပီလာ၁၂ရက်နေ့ကနှလုံးခွဲစိတ်ကုသမှုလုပ်ခဲ့ရတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကသတင်းဖော်ပြထားတာပါ။ဒီသတင်းမှန်မှန်အမေရိကန်ကအဆောင့်ကျနေတယ်ဆိုပြီးတော့အမေရိကန်အရာရှိတွေရဲ့ပြောကြားချက်တွေကိုတော့အမေရိကန် CNN ရုပ်သံနဲ့တခြားသတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီသတင်းမှန်မှန်လို့သူယုံကြည်ကြောင်းကြားသာပေးနေကြပဲပြောသွားပြီးတော့မစ္စတာကင်နဲ့အဆက်အသွယ်ရှိမရှိဆိုတာတော့မပြောပါဘူး။တောင်ကိုရီးယားရာရှိတွေကလည်းမစ္စတာကင်နေမကောင်းဘူးဆိုတာဘာထောက်ထားမှမတွေ့ရကြောင်းပြောပါရစေ။မြောက်ကိုရီးယားမှာပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့အရေးကြီးနိုင်ငံတော်အခမ်းအနားမှာမြောက်ကိုရီးယားခေါင်းဆောင်ပျောက်နေခဲ့ပြီးတဲ့နောက်အခုလိုကောလာဟာလတွေထွက်လာတာဖြစ်ပါတယ်။မစ္စတာကင်မှာ2014ကလည်းတခါလူမြင်ကွင်းကနေတလားလောက်ပျောက်နေခဲ့ပြီးတော့နောက်တော့ဒုက္ခောက်နဲ့လမ်းကောင်းကောင်းမရှောင်နိုင်မင်းနဲ့လူရှင်းမောက်ပြန်ထွက်လာခဲ့ပါတယ်ရှင်။